နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့စကိုင်းတိုင်းဒေသကြီးခန့်တီမြို့ကိုတွားရောက်ခဲ့ပြီးအဲဒီကတဆင်နာကကိုပိုင်အုပ်ချုပ်ခွင့်ရဒေသနိုင်ရမြို့နယ်မှာလူစုတွေ့ဆုံပွဲကျင်းပပါတယ်။စကိုင်းတိုင်းဒေသကြီးတွင်ခီးစင်မှာတော့အနည်းဆုံးမြို့9မြို့ကိုတွားရောက်ဖို့ရှိတယ်လို့အိန္ဒိယမြန်မာနယ်စပ်ကတမူးမြို့မှာလည်းလူစုတွေ့ဆုံပွဲကျင်းပဖို့ရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါလိမ့်ရှင်။
ဟုတ်ကဲ့နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒေသခံပြည်သူတွေနဲ့တွေ့ဆုံပြီးဒေသဖွံ့ဖြိုးရေးတရားဥပဒေစိုးမိုးရေးစတဲ့ကိစ္စရပ်တွေကိုမင်းများရှုမြင်ဖို့အတွက်စကိုင်းတိုင်းဒေသကြီးအချက်ပိုင်းကိုဒီကနေ့ကြီးစတင်ခဲ့တာပါဒီကနေ့တွားရောက်မဲ့နေရာဒေသတွေကိုစကိုင်းတိုင်းအစိုးရအဖွဲ့ကစီရင်တရားရေးဝင်ကြီးဦးမြင့်ကြည်ကအခုလိုပြောပါတယ
်ဒီနေ့ခန့်ဒီနိုင်ရောဟောမလင်းကျလဲဖို့နော်ကျလဲမယ်နေမှာဒီပြည်သူတွေနဲ့တွေ့ဆုံဖို့ဒီစင်တာအခုဆိုဟောမလင်းလာမှာဟောမလင်းကနေပြည်သူဆိုကျွန်တော်ဟိုပါလဲပြည်လည်းဘူးမှာလူတူတူဆုံးလာနော်အဓိကအားသာပ
ါဒီကနေ့မနေ့ပိုင်းစေနာရီလောက်မှာလေရင်နဲ့ခန်းတီးမျိုးကိုရောက်ရှိပြီးအဓိကနေနာဂကိုပိုင်အုတ်ချခွင့်ရဒေတာနမ်ယုံမျိုးကိုတက်မော်ရဟရင်နဲ့ထွက်ခွာခဲ့တာပါနမ်ယုံမျိုးမှာလူတူတွေးဆောင်ပွဲကျင်းပပြီးဒေတာဖွံ့ဖြိုးရေးကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းနာဂကိုပိုင်အုတ်ချခွင့်ရဒေတာဦးစည်းအဖွဲ့ဝင်ဦးကေဆိုင်ကပြောပါတယ
်ဟုတ်ကဲ့လူတူတွေးဆောင်ပွဲလုပ်ပါလေဟိုလူစုတင်ပြချက်တွေပေါ့ဒေတာရဲ့လိုအပ်ချက်ပေါ့အတူတူအဲဒီမှာရပါမှာလိုအပ်ချက်လေးတင်ပြရတာသူချစ်တယ်ပေါ့ဆောင်ရွက်တယ်ဆိုတာမျိုးတော့ပြောတော့ပြပါတယ်ဟုတ်တယ်အကျိုးထူးတော့မရှိပါဘူးရတီးသူ့လည်းတိတ်မကောင်းလို့သူအကြိုက်လည်းမရှိနိုင်လို့ဆိုတော့နိုင်ဝတ်ချက်တော့ပဲရှိနေတယ်အဲ့တည်းကတော့ကြာနေတာဟုတ်တယ်ဒီကိစ္စမပေါ်ဘူးလူစုတူစုပွဲတက်လာတာပါဟုတ်တယ်
နိုင်ငံမျိုးလူလူတွဲဆောင်ပွဲကိုအထွေထွေအုပ်ချုပ်ရေးရုံးမှာကျင်းပပြီးပြည်သူ350လောက်တက်ရောက်ခဲ့ကြောင်းပြောပါတယ်ညံညုံခီးစဉ်ပြီးတဲ့နောက်မှာတော့ Homeland ကိုဆက်လက်ထွက်ခွာခဲ့ပါတယ်။ခန်းတီးမြတ် Homeland မှာလွန်ခဲ့တဲ့နှစ်ကလူထုတွဲဆောင်ပွဲပြုလုပ်ပြီးဖြစ်တာကြောင့်ဒီတစ်ကြိမ်မှာထပ်မံကျင်းပတာမရှိခဲ့ပါဘူး။ Homeland ကနေတဆင့်ပင်လယ်ဘူးကိုဆက်လက်ထွက်ခွာပြီးပင်လယ်ဘူးမှာလူထုတွဲဆောင်ပွဲကျင်းပမှာဖြစ်တယ်လို့22ရက်နေ့မှာလည်းဗမောက်မြို့မှာလူထုတွဲဆောင်ပွဲကျင်းပဖို့ရှိနေပါတယ်။ဗမောက်ခီးစင်မှာစလုံးတောင်ကိုတွားရောက်ဖို့ရှိကြောင်းလဲပင်လယ်ဘူးမြို့နယ်ကတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ကပြောပါတယ်။23ရက်နေ့မှာတော့ကလေးမျိုးကနေတဆင့်အိန္ဒိယမြန်မာနယ်စပ်တမူးမြို့ကိုလာရောက်ဖို့ရှိကြောင်းတမူးမြို့နယ် NLG ပါတီဥက္ကဋ္ဌဦးမြင့်စောကပြောပါတယ်
။လက်ထက်လာမယ်လာပြီးကျွန်တော်တို့ဒီခန့်မှာလည်းမှာလူ900လူ900အဝန်ကျင်လို့ပေါ့နော်အဲ့ဒါနဲ့တွေ့ဆုံမယ်။ရန်ကြီးချက်ပါရင်လည်းဟိုဒီလူနဲ့ပေါ့ကလေးကလေးမပြန်အဲ့နေလို့တော့ကြားတယ်တမူးမှာတော့မဲ့ကြီးရ
လောလောဆယ်တမူးမြို့မှာလုံချုံရူးပြင်ဆင်ဆောင်ရွက်တာတွေရှိနေကြောင်းလည်းပြောပါတယ်ဒီကနေ့စတင်ခဲ့တဲ့ခီးစဉ်ဟာလာမယ့်23ရက်နေ့မှာပြီးဆုံးမှာဖြစ်ပါတယ်ဒေါ်ဆန်းစုကြည်ဟာဒီလအစောပိုင်းမှာကချင်ပြည်နယ်နေနဲ့ကြားပြည်နယ်နေတွေကိုလည်းတွားရောက်ခဲ့ပါတယ်အဲ့ဒီခီးစဉ်တွေမှာလည်းဒေသခံပြည်သူတွေနဲ့တွေ့ဆုံခဲ့တယ်လို့လူထုကသူတို့တွေ့ကြုံရတဲ့အခက်အခဲတွေကိုလည်းကြင်ပြဆွေးနွေးခဲ့ကြပါတယ်